မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုအနုနည်းနဲ့အာခံတဲ့နည်း CDM အပါအဝင်နည်းမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်နေချိန်မှာပဲမြန်မာနိုင်ငံတော်ဘူဘန်းကောက်ကွယ်ရေးဦးစီးချုပ်ရုံးနဲ့တပ်မတော်တရင်မှန်ပြန်ကြားရေးတို့ရဲ့တရားဝင် website တွေဟက်ကာတွေရဲ့တိုက်ခိုက်မှုကိုခံခဲ့ရတယ်လို့တပ်မတော်တရင်မှန်ပြန်ကြားရေးနဲ့ Camera TV တို့ရဲ့ Facebook စာမျက်နှာတွေမှာထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ19ရက်နေ့ရက်စွဲနဲ့အဲ့ဒီထုတ်ပြန်ချက်တွေမှာမတမာသူတွေက website တွေခက်တရဆိုင်တော့နှောက်ယှက်ခဲ့တယ်လို့ဆိုရယ်အဲ့ဒီနောက်စစ်တပ်ကကွန်ပျူတာပညာရှင်တွေရဲ့ကြိုးပမ်းမှုကြောင့်နိုင်ငံပိုင်းအတွင်းလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ခဲ့တယ်လို့ဆိုရယ်အဲ့ဒီလိုထုတ်ပြန်ထားချိန်မှာဘူဘိုင်ရဲ့ website ကိုလုဆောင်ပေးနေတဲ့ company ကိုခေါ်ယူပြီးလက်ပတ်စီဖို့ဆောင်ရွက်နေပြီးဘူလအခြေအနေမကြာခင်ပြောင်းလာလိမ့်မယ်လို့လည်းပြောပါတယ်88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ပါဝင်အာဏာသိမ်းမှုကိုစတင်တဲ့သူတွေက CDM အနုနည်းနဲ့အာဏာဖီဆိုင်ရာမှာIT နည်းပညာနဲ့ဘဏ်လုပ်ငန်းဆိုင်ရာလိုမိမိတက်ကြွနဲ့အတတ်ပညာတွေအသုံးချဖို့စောင့်နေချိန်မှာအခုလိုတက်မတော်ရဲ့ website တွေ hacker တွေရဲ့တိုက်ခတ်မှုကိုခံရရတာ